မြန်မာနိုင်ငံကမတူညီချင်းတွေကြုံနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်းဒီကိုမီးရှို့နေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတာနဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းဖော်ထုတ်အရေးယူမှဖြစ်ကြောင်းအစိုးရတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။မီးရှို့မှုကိုဖုန်းကင်မရာနဲ့ရိုက်ကူးခဲ့သူစုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆေးနေပြီးတပ်ပုံမှာပါဝင်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရသူဦးစောထေးက Facebook စာမျက်နှာမှာပြောဆိုခဲ့တာပါ။မောင်တော်မျိုးနယ်ကကြေးရွာတစ်ခုမှာအင်းဒီကိုမီးရှို့နေတယ်လို့ဆိုတဲ့တန်လျာဖြစ်စရာတပ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့နေပြီးမွတ်စလင်တွေကကုပ္ပတာမီးတင်ရှုပ်နေတာလို့လည်းပြောဆိုနေကြတာပါမြန်မာဆိုရပြောခွင့်ရသူဦးစောထေးကတော့လှုပ်ချံပြီးမီးရှို့မှုဖြစ်တယ်ဆိုရင်ပတ်သက်သူတွေကိုဖော်ထုတ်ရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ် AP3 ပုံမှာတော့မောင်တော်ဒေတာကအခြေအနေတွေကိုသတင်းရီဘူဖိတ်ကြားခံရတဲ့ဒင်းတော်20ရောက်ရရှိခဲ့တဲ့ခြေရွာတချို့ကမီးလောင်မှုတွေမှာဒေတာကမူစလင်တွေကမီးရှို့မှုတွေကျူးလွန်ခဲ့တယ်လို့အာနာဘိုင်ရဲ့ပြောဆိုမှုတွေကတန်လျာဖြစ်စရာတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့တာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတသိန်းခွဲလောက်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတဲ့အတွက်နိုင်ငံတကာတာဝန်ကစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေချိန်တူရကီသမ္မတရီချစ်တိုင်ရဲ့အာရဝါနဲ့တယ်လီဖုန်းဆက်ပြောဆိုရမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့ရတယ်ဖြစ်ပါတယ်။